အမေရိကန်သမ္မတဒေါနယ်ထရမ့်ကတနင်္ဂနွေနေ့ညကသူ့ရဲ့ Twitter ကနေရေးသားချက်ဟာအီရန်နိုင်ငံပေါ်ရန်စတယ်လို့ဖြစ်သွားမလားဆိုတဲ့အပေါ်သူ့အနေနဲ့လုံးဝစိုးရိမ်မှုမရှိဘူးလို့သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချိန်ချောင်းတဲ့ဒီလိုမှမဟုတ်ရင်တော့အီရန်နိုင်ငံအနေနဲ့သမိုင်းဝင်ကြိုးစားတွေကိုခံစားရဖို့ရှိတယ်လို့အီရန်သမ္မတရူဟာနီကိုပြင်းပြင်းထန်ထန်သတိပေးကြတာနဲ့ပတ်သက်ပြီးအီမီရိုရဲ့တောင်းပန်မျက်ခင်းမြင်မှာသတင်းတော့ကဒီနေ့မေးမြန်းစင်မှာသမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာပါအမျိုးသားလုံခြုံရေးအကြံပေး John Bolton ကလည်းပြီးခဲ့ရက်ပိုင်းနေ့အတွင်းသူသမ္မတနဲ့စကားပြောခဲ့ပြီးတော့အီရန်နိုင်ငံအနေနဲ့အနုသဘောဆောင်တဲ့လုပ်ရည်တွေလုပ်လာမယ်ဆိုရင်အီရန်အနေနဲ့ဘယ်နိုင်ငံမှမကြုံဘူးသေးတဲ့ဆုံးရှုံးမှုမျိုးကိုပြန်ပေးဆက်သွားမှာဖြစ်တယ်လို့သမ္မတ Trump ကသူ့ကိုပြောခဲ့ကြောင်းပြောပါတယ်အီရန်သမ္မတရူဟာနီကအမေရိကန်သမ္မတဒေါနယ်ထရမ့်ကိုကြားမိမဆွဲဖို့နဲ့အဲ့လိုလှုပ်ရင်ဒုက္ခရောက်လိမ့်မှာဖြစ်ကြောင်းအီရန်နဲ့ငြင်းငြင်းအောင်နေနေမနေတော့ကြီးမားတဲ့ဆုံးရှုံးမှုတွေကိုဦးတည်မဲ့စစ်ပွဲကြီးတွေဖြစ်လာလိမ့်မယ်ဆိုပြီးတော့လည်းသတိပေးခဲ့ပါတယ်အမေရိကန်နဲ့အီရန်သမ္မတနှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းကဖိအားတွေနဲ့ရင်ဆိုင်နေရပြီးမစ္စတာရူဟာနီကတော့ပြည်တွင်းမှာစီးပွားရေးအရမကျေနပ်မှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ